မြန်မာနိုင်ငံလွတ်လပ်ရေးရတဲ့1948ခုနှစ်ကနေစတွေ့ရင်အုပ်ချုပ်သူအနေထားကိုလိုက်ပြီးတရုတ်မြန်မာဆက်ဆံရေးမှာကာလကြီး5ခုဖျက်ဆီးခဲ့ရတယ်လို့သတ်မှတ်နိုင်ပါတယ်။1948-62ပါလီမန်ဒီမိုကရေစီဆိုရခေတ်တရုတ်မြန်မာဆက်ဆံရေး1962-88အာဏာရှင်ဦးနေဝင်ခေတ်တရုတ်မြန်မာဆက်ဆံရေး1988-2010ဆရာနာရှင်ဗိုလ်ချုပ်မူကြီးတန်းရွှေခေတ်တရုတ်မြန်မာဆက်ဆံရေး2015ဗိုလ်ချုပ်ကြီးဟောင်းသိန်းစင်ခေတ်တရုတ်မြန်မာဆက်ဆံရေးနဲ့လက်ရှိ2015ကစတင်မဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခေတ်တရုတ်မြန်မာဆက်ဆံရေးတို့ပဲဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့နယ်မိတ်မိုင်မောင်းများစွာထိစပ်နေတဲ့အိန္ဒိယတိုင်းပြည်ဖြစ်တာ၊ကမ္ဘာစည်းဝါးရေးဒုတိယအင်အားအကြီးဆုံးတိုင်းပြည်ဖြစ်လာတာ၊အာရှဒေသမှာစစ်အင်အားကြီးတဲ့တိုင်းပြည်ဖြစ်တာစတဲ့အကြောင်းချက်တွေအများကြီးကြောင့်တရုတ်မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံအတွက်အလွန်အရေးကြီးပါတယ်။ကုတုဘတ်မှာတော့အရင်အစိုးရဆက်ဆက်လက်ထက်တရုတ်မြန်မာဆက်ဆံရေးဘယ်လိုရှိခဲ့သလဲ။လက်ရှိဒေါက်ဆန်းစုကြည်လက်ထက်တရုတ်မြန်မာဆက်ဆံရေးဘာဖြစ်လာနိုင်မလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။မြန်မာနိုင်ငံဟာတရုတ်ပြည်သူသမ္မတနိုင်ငံတော်တစ်ထက်တစ်နှစ်လောက်စောပြီး1948ခုနှစ်မှာအင်္ဂလိပ်လက်အောက်ကနေလွတ်လပ်ရေးရပါတယ်။1949ခုနှစ်မှာတော့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေဟာတရုတ်ပြည်သစ်တည်ထောင်နိုင်ခဲ့ပါတယ်။တရုတ်ပြည်သစ်တည်ထောင်လိုက်တာနဲ့ပတ်သက်ပြီးကွန်မြူနစ်မဟုတ်တဲ့နိုင်ငံတွေတဲကအစောဆုံးအတိအမှတ်ပြုခဲ့တာကတော့မြန်မာနိုင်ငံပါ။ပြောရရင်လွတ်လပ်ရေးရကစမြန်မာနိုင်ငံမှာတင်းထန်တဲ့ပြည်ရင်းစစ်ဖြစ်နေတယ်လို့တရုတ်အစိုးရကလည်းတနိုင်ငံလုံးလွှမ်းခြုံဩဇာအာဏာတက်ရောက်နေတဲ့အခြေအနေမရောက်သေးပါဘူး။ထိုင်ဝမ်ကိုထွက်ပြေးသွားတဲ့ကွန်မြူနစ်အစိုးရရဲ့ထောက်ခံအားပေးမှုနဲ့ကွန်မြူနစ်အစိုးရကိုဆန့်ကျင်သူတွေပြည်တွင်းကကွန်မြူနစ်ဆန့်ကျင်သူတွေကိုတိုက်ခိုက်နှိမ်နှင်းမှုတွေဆက်လုပ်နေရတဲ့ကာလမျိုးလည်းဖြစ်ပါတယ်။ဒီလိုနှစ်နိုင်ငံလုံးတည်ငြိမ်မှုမရှိတဲ့ကြားကပဲအံ့ဩစရာကောင်းလောက်အောင်ကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့ကြပါတယ်။တမိုင်းဝင်အရေးပါတဲ့ဖြစ်ရပ်ကတော့တရုတ်နဲ့မြန်မာနှစ်နိုင်ငံဟာ1962ခုနှစ်မတိုင်ခင်နယ်နိမိတ်ပြဿနာဖြေရှင်းနိုင်ခဲ့ပြီးနယ်နိမိတ်တိုင်းတာသတ်မှတ်ရေးကိစ္စတွေအပြီးတိုင်ဆောင်ရွက်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်တော့တရုတ်နိုင်ငံဟာဒီကနေ့အချိန်ထိနယ်နိမိတ်ပြဿနာအားလုံးဖြေရှင်းနိုင်ခဲ့တဲ့တခုတည်းသောနိုင်ငံမှာအဲ့ဒီအချိန်နှစ်နိုင်ငံစလုံးကိုဒုက္ခပေးနေတဲ့မြန်မာနိုင်ငံရှမ်းပြည်ထဲဝင်ရောက်ခိုလုံနေတဲ့ထိုင်ဝမ်ကြောထောက်နောက်ခံပြုကွန်မြူနန်တပ်ဖွဲ့တွေပြဿနာကိုလည်းနှစ်ဖက်အစိုးရနှစ်ဖက်တက်မတော်ပူးပေါင်းပြီးတန်တမာရေးစစ်ရေးနီးလန်းပေါင်းစုံနဲ့ဖြည့်ရှင်းတိုက်ထုတ်နိုင်ခဲ့တဲ့အောင်မြင်မှုလည်းရခဲ့ပါတယ်။တရုတ်မြန်မာဆွေမျိုးပေါက်ဖော်ဆက်ဆံရေးဆိုတာအဲ့ဒီကာလကအစပြုခဲ့တာပါ။1956ခုနှစ်တရုတ်နိုင်ငံယွန်းနန်ပြည်နယ်မန်ရှီမြို့မှာဆွေမျိုးပေါက်ဖော်အထိတ်အမှတ်အစအုံဆောက်လုပ်ပြီးတရုတ်ဝန်ကြီးချုပ်ချူအင်လိုင်းနဲ့မြန်မာဝန်ကြီးချုပ်ဥပဆွေတို့ဖွင့်လှစ်ပေးနိုင်ခဲ့တာကလည်းအဲ့ဒီကာလမှာပါ။ပြောရရင်အာဏာရှင်ဦးနေဝင်လက်ထက်1969ခုနှစ်မတိုင်ခင်အချိန်အထိတရုတ်မြန်မာဆက်ဆံရေးကိုဆွေမျိုးပေါက်ဖော်ဆက်ဆံရေးလို့တင်စားခေါ်ရတဲ့အထိကောင်းမွန်ခဲ့တာတွေ့နိုင်ပါတယ်
။1962ခုနှစ်မှာဆရာနာသိန်းတက်လာတဲ့ဗိုလ်ချုပ်ကြီးနေဝင်ကတော့1969ခုနှစ်မှာပြင်လို့မရတဲ့ကြီးမားတဲ့အမှားကြီးတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒါကတော့တရုတ်မြန်မာရေခင်းကြီးဖန်တီးခဲ့တာပါ။ရန်ကုန်နဲ့မြန်မာနိုင်ငံအနှံ့ပြားမှာတရုတ်လူမျိုးတွေစက်ဖြတ်တိုက်ခိုက်ခြင်းခံရပါတယ်။ရန်ကုန်တရုတ်စီးပွားရေးတန်ယုံပါတိုက်ခိုက်ခံရပါတယ်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာနိုင်ငံရဲ့တရုတ်တွေတရုတ်ပြည်နဲ့နိုင်ငံရခြားထွက်ပြေးမှုတွေပေါ်ပေါက်ခဲ့ပါတယ်အကျိုးဆက်အဖြစ်တရုတ်ကောင်းဆောင်တွေဟာသူတို့နိုင်ငံထဲရောက်ရှိခိုလုံနေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘာဂပအဖွဲ့ဝင်တချို့နဲ့တိုင်းရင်းသားတချို့ကိုရှေ့တန်းတင်ဘာဂပအလံထောင်ဗိုလ်လန်တီယာတပ်ဖွဲ့တွေအသုံးပြုပြီးမြန်မာနိုင်ငံအရှေ့မြောက်ပိုင်းကိုစစ်အင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်ပေါ်စေခဲ့တာပါပဲလက်ရှိချိန်ထိဖြေရှင်းလို့မရသေးတဲ့ဝါကိုကန်နဲ့မိုင်းလာဒေတာပြဿနာတွေဆိုတာအဲ့ဒီချိန်ကစပေါက်ဖွာလာတာပါနေဆက်မှာဘာကဘာဝင်ရောက်တက်ခိုက်ပြီးတဲ့နောက်ပိုင်းအာနာရှင်ဦးနေဝင်အနေနဲ့တရုတ်နဲ့ဆက်ဆံရေးကောင်းကြိုးစားခဲ့ပေမဲ့သိပ်ပြီးနွေနွေထွေးထွေးမရှိလာတော့ပါဘူ
းပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားတဲ့88အရေးခင်ကာလ1988ခုနှစ်မှာအာနာသိမ်းတက်လာတဲ့စစ်အစိုးရလက်ထက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကတော့အစိုးရချင်းဆက်ဆံရေးမှာအားကောင်းခဲ့ပါတယ်တရုတ်နိုင်ငံကိုယ်တိုင်1989ခုနှစ်တီအန်အမ်အင်ဆန္ဒပြမှုအရေးအခင်းတွေမှာအကြမ်းဖက်နှိမ်နှင်းမှုတွေလုပ်ခဲ့တော့မြန်မာနီးတူအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ဝေဖန်မှုနဲ့စီးပွားရေးအရကန့်သတ်မှုတွေကိုရင်ဆိုင်လာရပါတယ်။တစ်ဖက်မှာလည်းတရုတ်ကုမ္ပဏီကြီးတွေနိုင်ငံတကာထွက်ရင်းနှီးမြှုပ်နှံမှုတွေလှုပ်လာကြတာဒ တရုတ်ပြည်တွင်းမှာစွဲအင်နဲ့တယံဇာတလိုအပ်ချက်ကြီးမားလာတာတွေကြောင့်မြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးမြန်မာဆရာနာရှင်အစိုးရနဲ့ကြောချင်းကက်ရတဲ့အနေအထားရောက်သွားစေခဲ့ပါတယ်။အဲဒီကာလမြန်မာပြည်သူတွေဟာသူတို့ကိုဖိနှိပ်ချုပ်ချယ်တဲ့အာဏာရှင်စစ်ဆိုးရကိုမုန်းတီးကြသလိုအဲ့ဒီအာဏာရှင်အစိုးရကိုအဖက်ဖက်ကအကာအကွယ်ပေးနေတဲ့မြန်မာတယံဇာတတွေကိုစုပ်ယူဝါမျိုးနေတယ်လို့ထင်မြင်ယူဆတဲ့တရုတ်နိုင်ငံကလည်းမုန်းတီးနေကြတာဖြစ်ပါတယ်။တမရဦးသိန်းစိန်အစိုးရလက်ထက်ရောက်လာတဲ့အခါပြည်သူလူထုရဲ့စန့်ကျင်ကန့်ကွက်မှုကြောင့်တရုတ်ကအကောင့်ထဲပေါ်မဲ့ဆက်တက်စင်အားမဂါဝတ်12,000ကျော်ရင်းနှီးမြှုပ်နှံမှုဘီလီယံ30ကျော်တန်ဖိုးရှိမဲ့အေယဝတီမြစ်စုံနဲ့မြစ်ညာမြစ်ဝမ်းဒေသကရင်းအားလျှက်စစ်စီမံကိန်းတွေယာယီရပ်ဆိုင်ထားလိုက်ပါတယ်။သူ့ဆိုရတက်တန်းတလျှောက်ဒီကိစ္စဘာမှအရေးယူဆောင်ရွက်တာမလုပ်ခဲ့ပါဘူး။2015ခုနှစ်နှစ်ဆန်းမှာတော့တရုတ်ပြည်ဘက်ကိုတင်းရှောင်သွားတဲ့ဖုန်ကြားရှင်ခေါင်းဆောင်နဲ့ကိုကန့်တပ်ဖွဲ့တွေကိုကန့်နေတဲ့ရှောင်းတခင်ဝင်ရောက်တိုက်ခိုက်ပါတယ်။မြမတက်မတော့အတွက်တမိုင်းတွေနဲ့ကြာဆုံးမှုကြီးကြီးမားမားနဲ့ကြုံလိုက်ရပြီးအဆက်လဲရစေခဲ့ပါတယ်။နောက်ပိုင်းမြမတရုတ်ဆက်ဆံရေးအေးဆက်သွားပါတော့တယ
်။အခုဆိုရင်ဒေါ်ဆန်းစုကြည်ဟာတရုတ်မြမဆက်ဆံရေးပင်စမကာလကဏ္ဍသစ်ကိုဖွင့်လှစ်လိုက်ပါပြီ။တရုတ်မြမဆက်ဆံရေးမှာဒေါ်ဆန်းစုကြည်လိုလားတာဟာမြန်မာနိုင်ငံမှာပြည်တွင်းစစ်ရပ်ဆဲပြီးငြိမ်းချမ်းရေးရစေဖို့တရုတ်ဆိုရရဲ့ကူညီမှုဖြစ်ပါတယ်။ပြည်သူချင်းဆက်ဆံရေးကိုအလေးထားပြီးနှစ်နိုင်ငံအကျိုးရှိမဲ့ကိစ္စတိုင်းမှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတယ်ဆိုတာထုတ်ပြောခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီဆိုပြချက်တွေကိုတရုတ်နိုင်ငံဘက်ကဝါမျက်ဝမ်းသာလက်ခံခဲ့ပြီးခုဆို27ပင်လုံညီလာခံဖြစ်မြောက်ရေးငြိမ်းချမ်းရေးကိစ္စတွေအတွက်တတ်နိုင်သလောက်ကူညီနေပါပြီ။ဘယ်လိုပဲဖြစ်ဖြစ်တိုင်းပြည်သားအကျိုးစီးပွားကိုအခြေပြုပြီးနှစ်နိုင်ငံအကျိုးစီးပွားကိုအလေးထားတဲ့ဒေါ်ဆန်းစုကြည်ရဲ့အရင်အာဏာရှင်တွေနဲ့ခြားနားတဲ့ policy သစ်ဟာအရင်ပါလီမန်ဒီမိုကရေစီခေတ်ကလိုတရုတ်မြန်မာဆွေမျိုးပေါက်ဖော်ချစ်ချစ်ရင်းနှီးမှုကိုပြန်ဖော်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။